ဟုတ်ကဲ့ကလေးအထူးကုနဲ့အငိမ့်စားပါမောက္ခဆရာဝန်ကြီးဒေါက်တာဆောင်းဝဲခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအခုမိုးရွာသီးတွေရောက်လာပြီဆိုတော့ဆရာကြီးဒီအသက်အန္တရာယ်ရှိတဲ့သွေးလွန်တုပ်ကွေးတချို့တခြားပြန်ဖြစ်တာများလာတတ်တာမှာဒီဖြစ်တာကိုစောစောတိစောစောထိရောက်တဲ့ကုသမှုခံယူရင်တော့ဒီအသက်မဆုံးရှုံးအောင်လဲကာကွယ်နိုင်တာကအရေးကြီးတာမို့လို့ဆရာကြီးဒီရောဂါအတွက်ကြိုတင်ပြင်ဆင်ကြဖို့ပါကနေစပြီးတော့ရှင်းပြခြင်းလဲဆရာကြီ
းဟုတ်ကဲ့ဟိုသွေးလွန်တုပ်ကွေးကတော့ဒီຢာဒီမှာအနည်းနဲ့များဖြစ်တယ်ပေါ့နော်အနည်းနဲ့တနည်းဖြစ်ပွားတော့မတူဘူးကျွန်တော်လည်းခုတော့တချို့ကလေးတွေစတွေ့နေပါပြီဖြစ်တဲ့ကလေးပေါ့အများကြီးတော့မဟုတ်သေးပါဘူးအဲ့ဒီကတချို့လည်းသွေးလန်းတဲ့အဆင်ကိုရောက်တယ်ပေါ့နော်ခုချိန်ထိတော့အောင်မြင်မြင်ကုသနိုင်ပါတယ်ဒါပေမဲ့ကုသမှုအောင်မြင်ဖို့ဆိုတာလေသွေးလွန်တုပ်ကွေးဖြစ်ကြောင်းစောစီးသိဖို့လိုတယ်ဆေးုံတင်းတဲ့လူတွေတင်နာဖို့လိုတယ်ကျေအမြပေါ့နော်လိုအပ်တဲ့ကုသမှုတွေပြီးနိုင်မှုလို
ပါဟုတ်ကဲ့ဆရာအဲ့တော့စောစောသိဖို့အတွက်ဆရာကြီးအဓိကဘယ်လိုလက္ခဏာတွေကိုစောင့်ကြည့်ဖို့လိုမလဲဆရာ
တဝကျမ်းမာရေးဖွဲ့ကသတ်မှတ်ထားတဲ့ချက်ရှိမှာ probable dengue ပေါ့နော်ဒီလိုတကွေဖြစ်နိုင်တယ်လို့သတ်မှတ်ခြင်းပေါ့အဲ့ထက်မှဖျားတာပါပါတယ်ဖျားပြီးတော့ဒီဒီလိုတကွေဖြစ်ပေါ်နိုင်သောနေရာတွင်နေခြင်းဆိုတာပါတယ်ပေါ့နော်အဲ့တော့အဲ့ချက်ကတော့ကျွန်တော်စီမှာထည့်ပြီးတော့စဉ်းစားစရာကိုမလိုဘူးဘာလို့ဆိုပမာတပြည်လုံးကတော့ဒီလိုတကွေဖြစ်နိုင်တဲ့နေရာလို့ဖြစ်နေပါလေ။အဲ့တော့ဖျားတာနဲ့နောက်တစ်နှစ်ချက်ပေါ့နော်။ရှင်ဒါဒီသွေးလွန်တကွေဖြစ်နိုင်ခြေရှိသောရောဂါပေါ့နော်။ probable dengue သွေးလွန်တကွေဖြစ်နိုင်တယ်လို့သတ်မှတ်ပါလေ။အဲ့တော့ဒီပြင်ချက်နှစ်ချက်ဆိုတာဒီအချက်အများကြီးရပေါ့နော်။အချက်ခုနှစ်ချက်တည်းကနေနှစ်ချက်ပေါ့နော
်။ဟုတ်ကဲ့ဆရာ။အဲ့ဒီခုနှစ်ချက်ကိုစပြောပြပေးပါလားဆရာကြီး
။အော်အရင်ပေါ့။အဲ့ဒါလည်းကျွန်တော်တို့ကဖျားရင်တော်တော်များများတွေ့တာ။နံပါတ်1ကတော့အရေပြောင်းမှပိန်ထွက်ခြင်းပေါ့နော်။ဒီအနီဘေးလေးတွေထွက်တတ်တဲ့အပိန်ကမောလေပတိကြီးလို့ခေါ်တဲ့အနီးစီထွက်တယ်ပေါ့လေဒါပေမဲ့ဟိုရိုးရိုးပိန်လည်းထွက်နိုင်တယ်ပေါ့နော်နံပါတ်3ကကိုလက်ကြိုက်ခဲ့ခြင်းနံပါတ်4ကတော့ကျွန်တော်တို့ကသွေးပေါင်ချိန်တိုင်းကိရိယာနဲ့စမ်းသပ်တဲ့အခါမှာတဲ့နော် positive ဖြစ်တယ်ပေါ့ positive ဖြစ်တယ်ဆိုတာဒီသွေးပေါင်ချိန်တိုင်းကိရိယာနဲ့အဲ့လိုသွေးလွန်တကွေးသံနေရဖြစ်တဲ့ကလေးတွေမှာဆိုစမ်းပါတယ်အဲ့တော့သူ့ရဲ့သွေးချိန်ကိုတိုင်းရောတိုင်းပြီးတော့သွေးချိန်အပေါ်သွေးနဲ့အောက်သွေးကြားမှာဒီလက်ကိုပတ်ထားတဲ့အိတ်ကိုပေါ့နော်ဆိုလိုတာ pressure ကိုတင်ထားလိုက်တယ်ပေါ်သွင်းတဲ့အောက်ထိကြမှာအဲ့လိုတင်ထားခြင်းအပြင်အောက်ကလက်တွေကနည်းနည်းပြားလာပြီးတော့5မိနစ်ထားပြီးတော့မှပြန်လွှတ်လိုက်တဲ့အခါအဲ့ဒီ positive ဖြစ်တယ်ဆိုတာကဒီအနီးစက်ကလေးတွေပေါ်တယ်ပေါ့နော်ပေါ်တာလဲဟိုအပေါ်အများဆုံးနေရာမှာကျွန်တော်ကတလက်မပတ်လဲ square လေးဆွဲပါတယ်အဲ့ဒီမှာဆဲဆဲတဲ့ပုံများရင်ကျွန်တော်တို့ positive ဖြစ်တယ်လို့သတ်မှတ်တယ်ပေါ့နော်တချို့ကလည်း70တဲ့ပုံများမှလို့သတ်မှတ်တယ်အဲ့မဲ့ကျွန်တော်တို့ကနည်းနည်းလေးပို့ပြီးတော့ဟိုတတိထားမိအောင်ဆယ်ဆက်တဲ့ပို့ရဲဆိုတော့ကျွန်တော်တို့ကဖြစ်နိုင်တယ်လို့သတ်မှတ်ထားလိုက်ပါ
ဟုတ်ကဲ့နောက်အချက်တွေရောဆရာကြီ
းနံပါတ်5ကတော့ဒီကျွန်တော်တို့သွေးလွန်တုပ်ကွေးလို့သံသယဖြစ်တဲ့ကလေးတွေမှာသွေးဖောက်စစ်ကြည့်လို့ရတာပေါ့နော်ဒါကတော့သွေးဖောက်စစ်လို့ရတဲ့နေရာမှာဆိုလို့ရှိရင်ပေါ့နော်အဲ့လိုစစ်ကြည့်လိုက်ရင်သွေးပြူနေနေနံပါတ်6ကတော့ဘယ်လိုလဲဆိုအန္တရာယ်လက္ခဏာတခုခုရှိခြင်းပေါ့နော်အဲ့ဒါတော့ကျွန်တော်နောက်ပြောပါမယ်အန္တရာယ်လက္ခဏာဆိုပါလေနံပါတ်9ကတော့ကောင်းသွေးရှန်ရင်ကော်ဖီနဲ့ရောင်အငင်းပေါ့နော်ဆိုတော့ခုနရေပြားမှုပဲနဲ့ဒီအတွန်းအတန်းလူတွေရှိတဲ့နေရာကောင်းသွေးရှန်တဲ့အစာရင်တွေကနေတော့အစာရင်နိုင်ငံနေတော့သွေးယိုတာရအန်ထလိုက်ကော်ဖီနဲ့ရောင်လေးဖြစ်တယ်အဲ့တော့ဒီအချက်တွေပေါ့နော်ဖြားတာတွေရတယ်တော့အဲ့ဒီခုနချက်တည်းရနှစ်ချက်ရှိလို့ရှိရင်ကျွန်တော်တို့က probable dengue ပေါ့နော်ဆိုတော့သွေးလွန်တကွေဖြစ်နိုင်ခြေရှိလို့သတ်မှတ်ပါတယ်အဲ့တော့ဒီချက်တွေကိုပြန်ကြည့်ရင်ဖြားပြီးအန္တရာယ်လည်းတော်တော်တွေ့များတယ်ကိုလက်ကြိုက်တာလည်းတော်တော်တွေ့များတယ်အပိန်ထွက်တာလည်းတော်တော်တွေ့များပါတယ်အဲ့တော့ဒီချက်တွေကိုကျွန်တော်မြင်စဉ်းစားပါတယ်အဲ့ဒီလက်မှာစမ်းသပ်လို့ positive မဖြစ်ပြန်ဘဲနဲ့လည်းသွေးလွန်တကွေဖြစ်နိုင်တယ်ဆိုတာသတိထားဖို့လိုပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလို့ဒီဖြစ်နိုင်ခြေရှိတယ်ဆိုတာနဲ့ဒီကြောကျင်တဲ့သူနဲ့စပြဖို့လိုတာပေါ့ဆရာနော
်ဟုတ်ကဲ့အဲ့လိုဖြစ်နိုင်ခြေရှိလို့ရှင်တော့တကယ်ကြောကျင်တဲ့ဆရာဝန်နဲ့ပြဖို့ကောင်းပါတယ်ဟိုဆရာဝန်လည်းလက်လမ်းမိတဲ့နေရာပေါ့နော်ပြန်နိုင်လဲကလေးတစ်ခုဆရာဝန်နဲ့ပြသင့်တယ်ဒါမှမဟုတ်ကလေးတစ်ခုဆရာဝန်မရှိလဲရိုးရိုးဆရာဝန်ပေါ့ပြလို့ရပါတယ်အဲ့လိုပြန်နိုင်ကြီးရှင်းတော့ကျွန်တော်တို့ကသွေးပိုင်ဖောက်စစ်လို့ရရင်စစ်မယ်ဒါမှမဟုတ်လဲအနည်းဆုံးတစ်နေ့ကိုတစ်ခါပြန်ကြည့်ဖို့လိုပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာဆရာကုဏကပြောတဲ့ဒီပြင်းထန်တဲ့လက္ခဏာပေါ့နော်အနည်းရရှိတဲ့လက္ခဏာရှိလာပြီဆိုတော့ဒါမဖြစ်မနေဆေးရုံသွားရတော့မှာပေါ့ဆရာနော
်ဟုတ်ပါတယ်အဲ့လို probable dengue ပေါ့နော်ဖြစ်နိုင်ရရှိတဲ့သွေးလွန်တုပ်ကွေးဖြစ်တဲ့လူနာတွေမှာအနေလက္ခဏာရှိပြီဆိုတော့ဆေးရုံတင်ထားတင်ပါတယ်ဆေးရုံကလည်း24နာရီပေါ့နော်ဆရာဝန်ကမပြတ်စောင့်ကြည့်နိုင်တဲ့ ဆေးရုံမှာပိုကောင်းပါတ
ယ်ဟုတ်ကဲ့ဆရာအဲ့တော့အဲ့ဒီလက္ခဏာတွေပြောပြပေးပါလားဆရာဘာလို့လဲဆိုတော့ခုနကဖြစ်နိုင်ခြေထဲမှာလည်းသူကတစ်ချက်ပါနေတော့လေ
ဟုတ်ပါတယ်အဲ့တော့အဲ့ဒီလက္ခဏာတွေကခုနကဖြစ်နိုင်ခြေထဲဒုလွန်တကွေးရောဂါဆိုခုနကချက်လက်တွေရှိတယ်ပေါ့ဗျာဒါပေမဲ့ဒီအချက်လက်တွေတဲ့ကိုပိုပြီးတော့ခြုံငုံပြီးပြောလို့ရှိရင်လည်းလည်းပြောမယ်ဆိုတော့အဖျားကြီးပြီးတော့ဒီဒုလွန်တကွေးဖြစ်နိုင်တဲ့နေရာဒီမှာအဖျားကြီးပြီးတော့မလန်းဆန်းရင်မင်းရင်အစာတော့ပြင်ရင်ဒါဖြစ်နိုင်တယ်လို့ယူဆတာအကောင်းဆုံးပါပဲเนาะအဲ့တော့ဒါကတော့အလွယ်ဖတ်တဲ့နည်းပေါ့အဲ့တော့သွေးလွန်တကွေးခုနဖြစ်နိုင်ခြေရှိတဲ့လူနာမှာเนาะအနေလက္ခဏာရှိရင်တော့ဆေးရုံတင်ရတော့မယ်အဲ့ဒါရဲ့ဘာလဲဆိုနံပါတ်1ကဘိုင်းနာခြင်းသို့မဟုတ်ဖိကြည့်တော့ဆရာဝန်တန်းကြည့်လို့ရှိရင် tenderness လို့ခေါ်တော့ပေါ့เนาะဖိလိုက်ရင်နားတယ်နောက်နံပါတ်2ကဇက်တိုက်အံတယ်ပေါ့เนาะခုနအညင်ကတော့ဖြစ်နိုင်ခြေမှာသွားပါသွားတယ်ဒါပေမဲ့ဇက်တိုက်အံရင်တော့ဒါအနေလက္ခဏာဖြစ်နေပြီနံပါတ်3ကတော့ဒါကတော့ဆရာဝန်စမ်းကြည့်မှသုံးဖို့အာထရဆောင်းလို့ဓာတ်မှန်လို့ရိုက်ကြည့်မှသိမြင်တာပေါ့နော်အဆုတ်တို့နှလုံးတို့ဝမ်းပိုက်တို့ပတ်ဝန်းကျင်မှာအရေးစုခြင်းပေါ့နံပါတ်4ကတော့ပိန်ခြင်းသုံးဖို့ဉာဏ်ဝန်းဖြစ်ခြင်းအဲ့ဒါလည်းဝိလာနဲ့လက္ခဏာဖြစ်ခြင်းဖြစ်ပါတယ်နံပါတ်5ကတော့ဆရာဝန်စမ်းကြည့်မှသိမြင်တာပေါ့နော်အသေး2စင်တီမီတာတဲ့ကိုကြီးတယ်ပေါ့နော်နံပါတ်6ကတော့ဒီကျွန်တော်တို့သွေးဖြူဖူးဘလတ်ကောင်းလို့ခေါ်တယ် blood for CP လို့လည်းခေါ်ပါတယ်အဲ့တွေးဖြူတို့တွင်းနေတို့နေတိုင်းပြန်တိုင်းကြည့်လိုက်ရင်တွေးဖြူကတဖြည်းဖြည်းကျလာတယ်တွေးပြစ်နှုံးလို့ခေါ်တဲ့ PCB ပေါ့နော် hematocrit လို့လည်းခေါ်တယ် HCT လို့လည်းခေါ်တယ်အဲ့ဒါတဖြည်းဖြည်းတက်လာတယ်နော်ဒါဆိုရင်အန္တရာယ်လက္ခဏာတွေပါအဲ့ဒီအန္တရာယ်လက္ခဏာရှိရင်တော့ဆေးရုံကိုတင်ထားရမယ်အန္တရာယ်လက္ခဏာနဲ့ခုနအပေါ်ကအချက်တစ်ချက်ရှိရင်လည်းဖျားရင်ဒါသွေးလွန်တကွေးလို့သတ်မှတ်ပါ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ